တမရော်ကနေဖန်စီထိမ့်သိမ်းထားပြီးတော့တက်ဆိုင်ရာရဲစခန်းကိုလွှဲပြောင်းခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသကဘာသာရေးတင်းထောက်စရာ UDT နောင်လက်ခေါ် UDwan Do နောင်လက်နဲ့ Ulan Jor Gamsai တို့နှစ်ဦးကိုမူဆယ်ရဲစခန်းကနေမတရားအသွင်ဆက်သွယ်မှုပုံမှန်စစ်ခုမြင့်ဆောက်တဲ့အပါအဝင်ပို့ကုံတွင်းကုံအဥပဒေပုံမှန်ရှင်းတဲ့မြို့နယ်တရားရုံးမှာမဏိကတရားစွဲဆိုခဲ့ပါတယ်။တင်းထောက်စရာနှစ်ဦးရဲ့အမှုအတွက်အာမခံရဖို့ခက်ခဲပေမဲ့လိုင်စင်မဲ့မော်တော်ဆိုင်ကယ်အမှုနဲ့ပတ်သက်ပြီးအမှုမရရအောင်တင်းတဲ့အနေထားလို့ပဲကချင်ဘာသာရေးအဖွဲ့ခေါင်းဆောင်တွေကရှုမြင်ကြပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မွန်ဂိုဒေသကပန္တာရေးတင်းတောက်စရာဥတီတီနောင်လက်ခေါ်ဥတွန်တော့နောင်လက်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုမတရားတင်းဆက်သွယ်မှုပုံမှ18တက်အပါဝင်ပို့ကုံသွင်းကုံအဥပဒေပုံမှ7နဲ့မြို့နယ်တရားရုံးမှာမနေ့ကဆွဲချက်တင်ခဲ့တယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအင်းမြစ်ကပြောပါတယ်
အူဒီဒီနောင်လနဲ့လမ်းကျော်ကံဆိုင်လို့မနေ့ကကျွန်တော်တို့ခုနှစ်နှစ်ကခုနှစ်တရားရုံးကိုကျွန်တော်တို့မတရားတင်ဥပဒေပုံမှ7တင်နဲ့တရားဆွဲဆိုထားပါတယ်။တို့တို့နှစ်ဦးမှာပါလာတဲ့အချင်းချင်းကတို့တို့ရှင်မှာပေးစည်းရမိတဲ့ဆိုင်ကနေစီးနဲ့ပတ်သက်ပြီးတော့ပုံသွင်းခြင်းနဲ့ကျွန်တော်တို့ကတရားမှုဖြတ်ခွင့်ထားပြရတယ်။ပုံကုန်သွင်းကုန်ဥပဒေပုံမှ7နဲ့ပြီးတော့အရေးယူထားပါတယ်ဗျ။
ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာမုံကိုတိုက်ပွဲကာလတွင် KIO ကချင်လွတ်လပ်ရေးဖွဲ့အတွက်လူသစ်ဆုဆောင်ပေးခြင်းသတင်းပေးခြင်းမဟုတ်မမှန်လှုပ်ကြံဝါဒဖျားခြင်းတွေကိုပါဝင်လှုပ်ဆောင်ခဲ့လို့မတရားတင်းဆွတ်သက်မှုပုံမှ18တဲ့အရာဆွဲချက်တင်ခဲ့တယ်လို့သူတို့နှူးစင်းနေတဲ့မော်တော်ဆိုင်ကဟာလည်းတရားမဝင်ဖြစ်နေလို့ပို့ကုံသွင်းကုံအဥပဒေပုံမှ7နဲ့ထပ်မံတရားစွဲဆိုခဲ့တယ်လို့သူရဲမှုအင်းမြစ်ကပြောပါတယ်လက်ရှိတင်းထောက်စရာနှူးကိုမူဆယ်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးကျန်းမာရေးခြေနေကောင်းမွန်စွာရှိနေတယ်လို့လည်းသူရဲမှုအင်းမြစ်ကဆိုပါတယ်။ကြေနှစ်ချင်းတင်းတော်သူသူသွင်းမှုဒေါက်တာခလန်ဆန်းစွန်ကတော့လိုင်စင်မဲ့မော်တော်ဆိုင်ကယ်လက်ဝဲသွေးရှိမှုနဲ့အမှုထပ်မံဆွဲချက်တင်တဲ့ပုံမှာခုလိုပြောပါတယ်
။ကျွန်တော်မင်းရသူတို့အရှိနေတွေပြောချက်ရတော့စက်ခွန်တင်းနဲ့ဆွဲချက်တင်ထားတဲ့တင်းဟောဆိုင်ကယ်ဝတ်တော့ပေါ့နော်ဝတ်တော့လိုင်စင်လည်းအဲ့ဒီအမှုတွေလည်းပါတယ်ပြောတယ်ဆိုင်ကယ်ဝတ်တော့ဘေးအားရခိုင်နှုန်းရှိတယ်ဆရာကြီးကျွန်တော်ကျွန်တော်တို့သူတို့ဒီမှုကိုမရရအောင်ဟိုရှာဖွေပြီးမှသတ်ထားတဲ့ပုံမှန်တွေပေါ့တော့အဲ့ဒါတွေကတော့မလို့အပ်တဲ့ပုံမှန်တွေပါအဲ့ဒါတွေကတော့
မူဇင်နဲ့မုံကိုဒေတာဟာနေဆတ်ဒေတာဖြစ်လို့တရုတ်ပြည်ကတရားမဝင်တင်သွင်းလာတဲ့ရင်များပြားရှိနေတဲ့ဆိုပေမဲ့ဖမ်းဆီးမှုတွေတော့မရှိသေးဘူးလို့မူဇင်ဒေတာခံအိုက်ခန်းကဆိုပါတယ်
ဒီစာမျိုးဆိုတော့ကသူကဖမ်းလဲအများကမဖမ်းနိုင်ဘူးဆိုင်ကယ်ဆိုရင်လည်းအဲ့ဒီကျွန်တော်တို့ဒီတရုတ်ပြည်ကနေထုတ်ပေးတဲ့ဟာတွေကနေ့တိုင်းရှိတယ်ဗျဒီအပန်းစီရလေအဲ့လောက်ကြီးမရှိဘူးဆိုတော့ဒီလူဆယ်ပါစင်ကြီးတော့မရဘူးဆိုင်ကယ်အကုန်လုံးကတောက်နေပြီပဲကားတွေရော
ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးရမှုဟာတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေထုတ်ပြန်တဲ့အမှုဖြစ်လို့အာမခံရဖို့ခက်ခဲပေမဲ့လည်းကချင်နှစ်ချင်းတင်းတော်ကနေဆက်လက်ကူညီဆောင်ရွက်သွားမယ်လို့တောက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်ထင်တော့ဟိုမလွယ်ဘူးထင်တယ်အာမခံတော့ဒါပေမဲ့ကျွန်တော်တို့ကစူးစမ်းရမှာပေါ့အခုဒီရှိနေဒီကိုကျွန်တော်တို့ကဒီ second tip ဆိုတဲ့ဒီဟို KIA နဲ့ဆက်တဲ့ဆိုတဲ့ဥစ္စာကလည်းကျွန်တော်တို့တက်ကနေကြည့်မယ်ဆိုရင်တော့ဥပမာစုတောင်းရယ်ဆိုတာနေရာတကာမှာတောင်းနေတာပဲတွဲမှာခေါ်ခေါ်သူတို့စုတောင်းတာတော့ဒါကိုတော့ဒီဆက်တယ်လေဆိုပြီးမှတော့ဒီဆက်လို့တော့မရဘူးပေါ့အဲ့ဒီအခု Chance Kitchen Lawyer Group ကိုသူတို့အဖွဲ့ကတောင်းပေးတာပါလေ
ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု GIA, TNLA, MNDAA, AA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာမုံကိုဒေသတိုက်ပွဲအခြေအနေအကြောင်းကိုဒီတွင်ပြည်ပမီဒီယာတွေကိုတိုက်ပွဲဖြစ်ပွားချိန်အခြေအနေနဲ့ဗားကြောက်ပျက်စီးခဲ့တဲ့အခြေအနေအမှန်ကိုရှင်းလင်းပြောဆိုခဲ့သူတွေဖြစ်ပါတယ်။ဒီဇင်ဘာ24ရက်နေ့ညပိုင်းမှာဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးနေအိမ်ကနေပျောက်ဆုံးသွားပြီး2019ဇန်နဝါရီလ19ရက်နေ့မှာသာ KIU ဖွဲ့သွဲလူသစ်စုဆောင်ချင်းတရင်ပေးချင်းမဟုတ်မမှန်လှုပ်ကြဝါဒဖျားခြင်းများကိုပါဝင်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ခဲ့ပါတယ်ဖန်စီထိန်ထိန်ခံရသူနှူးကတော့တက်ဆိုင်ရာမူဆယ်မြို့မှရဲစခန်းကိုလွှဲပြောင်းအနှံပြီးအခုလိုတရားစွဲဆိုထားတာလည်းဖြစ်ပါတယ်ခင်ဗျ